လုံးကအရှိဂျေမာဂမ်ဘီယာနဲ့မြန်မာနိုင်ငံအကြဖြစ်တဲ့အမှုကိုမကြခင်ပြန်လည်စတင်တော့မှဖြစ်တယ်2019လုံးကမြန်မာနိုင်ငံဘက်ကကံွက်တဲ့ကိစ္စပေါ့လေကံွက်လော်ကိုတည်ဝင်မတွေ့ရတော့လဲပဲအဲ့ဒီမြန်မာနိုင်ငံဘက်ကအဓိကအကျိုးဆောင်ပုဂ္ဂိုလ်ဖြစ်တဲ့ဝီလျံချာဘတ်စ်ရဲ့ဆောက်လက်ချက်အထက်မှာပထမတစ်ပိုင်းကတော့ဂမ်ဘီယာနိုင်ငံဟာ proxy နိုင်ငံ OIC ကိုကိုစားပြုပြီးဆွဲတဲ့နိုင်ငံသားဖြစ်တယ်သူဟာဒီအမှုမှာတကယ်နစ်နာရတဲ့လူနစ်နာသူမဟုတ်တဲ့အတွက်ကြောင့်ဆွဲဆိုပိုင်ခွင့်မရှိဘူးဆိုပြီးတော့ဂမ်ဘီယာရဲ့ဆွဲဆိုပိုင်ခွင့်ကိုစင်ခေါ်ထားပါတယ်နောက်တစ်ခုကတော့ ICJ ဆိုတဲ့တရားရုံးရဲ့ jurisdiction စီရင်ပိုင်ခွင့်ကိုစင်ခေါ်ထားပါတယ် ICJ ဟာ genocide ကိုသာလျှင်စစ်စစ်စီရင်နိုင်တယ်အခုဖြစ်တဲ့ကိစ္စက genocide မမြောက်ဘူးလူတွေကိုသက်ဖြတ်ကျူးလွန်မှုတွေရှိခဲ့တော်လဲတာဟာလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုသာဖြစ်တဲ့ crime against humanity သာဖြစ်တယ်လို့အဓိကအဲ့ဒီနှစ်ချက်ကိုကန့်ကွက်ခဲ့တယ်လို့ကျွန်တော်နားလည်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥအောင်ထွေးအောင်လည်းပို့ပြီးတော့ရှင်းအောင်ပြောပြနေတာခင်ဗျာဟုတ်ပါသလားဟာ
ဟိုဒီလိုပါဟိုနှစ်ပိုင်းရှိပါတယ်နှစ်ပိုင်းကတော့ preliminary objection လို့ခေါ်တဲ့ပနာမကန့်ကွက်တဲ့ပိုင်းပေါ့လေနောက်တစ်ပိုင်းက merits of the case လို့ခေါ်တဲ့မှုရဲ့အရေးတွေမှုရဲ့နှစ်သာပေါ့အဲ့တော့ဒီမှာရှိပါတယ်။ခုနကဦးကျော်တန်သာမေးသွားတဲ့ဟို OIC မှာတရားစွဲဆိုခွင့်မရှိဘူး။အဲနောက် genocide မဟုတ်ဘူး။ ICJ မှာစီမံအနာမရှိဘူးဆိုတော့ပနာမကန့်ကွက်ချက် preliminary objection ဖြစ်ပါတယ်။အဲ့တော့ပနာမကန့်ကွက်ချက်နဲ့ပတ်သက်လို့ဟိုသိပြီးတော့ပြဿနာရှိလာတယ်လို့ကျွန်တော်မြင်ဘူး။ဟိုဘာကြောင့်လဲဆိုတော့ဒါကတရားရုံးရဲ့ပြန်ပိုင်းအားနာတော့တော်တော်ရှိတယ်။သို့တော့ဒီဘိတ်တော့လုပ်မယ်အာဂျူမန့်ရှိမယ်။သို့တော့ပြဿနာတိတ်ရှိပုံတော့မရဘူး။ဥပဒေကြောင်းကကျွန်တော်ကြည့်တာဘယ်မှာသွားပြဿနာရှိလဲဝီလျံရှက်ပတ်တို့ခရစ်စတိုဘာစတိတ်ကာရုဘက်ကထောက်ပြတဲ့ point ဟာဟိုဂျီနိုဆိုက်ဒယ်အင်တန့်လို့ခေါ်ပါတယ်။အဲ့ဒါပါလဲဆိုတော့ဒီခမရခိုင်မှာရခိုင်ပြည်နယ်မှာရိုဟင်ဂျာတွေကိုဆန့်ကျင်တဲ့မိမှုတွေရှိတယ်၊တပ်ဖြတ်မှုတွေရှိတယ်၊ရွာမိရှုရာရှိတယ်တော့တောင်းနဲ့ချီပြီးတော့9000ကျော်တခါထွက်သွားလိုက်ရတယ်။ဒါပေမဲ့အဲ့အရာတွေကိုကျူးလွန်တာဟာ genocide intent လို့ခေါ်တဲ့ဟိုလူမျိုးတက်ပြမှုကိုကျူးလွန်ရွေးခြင်းနဲ့ကျူးလွန်တာမဟုတ်ဘူး။အဲဆိုရဲအဲ့ topic တွေကတော်တော်ကိုရေးကြီးထောက်ပြချက်ဖြစ်တယ်။အဲတက်တည်ပြရတော်တော်ခက်တယ်။ဆိုရဲကကျွန်တော်အဲ့ပုံမှာအဓိကကံကွက်တာဖြစ်တယ်။အဲသို့တော်လည်းပဲအခုပြန်ပြီးတော့ချိတ်ကမဲ့ကိစ္စတော့ကျွန်တော်နားလည်ရတော့ဖြစ်ရင်သူတို့ချပေးထားတဲ့ provisional measure လို့ခေါ်တဲ့ယာကာလစီမံဆောင်ရမယ့်ကိစ္စတွေဘယ်လောက်ထိအောင်လိုက်နာလဲဆိုတဲ့ပုံမှာအဲဆက်လက်ဆိုတော့ဆွေးနွေးသွားမယ်ဟိုဟောပေါ့စီမံအနာကိစ္စတပိုင်းပေါ့လေအဲ့လိုကျွန်တော်နားလည်ပါတယ
်ဘယ်လိုသူပြောအဲ့ဒီ intent genocide လို့ပြောရဲ intent ကိုဘယ်လိုဆက်စပ်ပြကြရမလဲခင်ဗျာအဲ့ဒီလူရဲ့စိတ်ထဲမှာဒီလူရဲ့ရှိခဲ့တယ်မရှိခဲ့တယ်ဆိုတော့အခုခါမှာဒီမြန်မာနိုင်ငံဘက်ကအဲ့ဒီမှာစစ်တပ်ကလုပ်ခဲ့တဲ့social media တွေဘာတွေပြပင်ထားတာတွေ့ရတယ်ဆိုတော့အဲ့ဒီထဲမှာများသူတို့လှုံ့ဆော်တယ်ဆိုတော့ထောက်ထားများသူတို့ရှာပြီးပြကျင်တဲ့သဘောလားအဲ့လိုပြလို့ရမှန်ပြခင်ဗျာ intent ကိုဆက်စီပြဖို့
ဟိုအဲ့ရတော့ media နဲ့တော့မရနိုင်ဘူးဗျဒီကောင်ကတော်တော်လေးကိုတတိပြဘူးပြဖို့ခက်တယ်ဟိုဘယ်လိုလဲဆိုရတော့ဗျာဥမာသူတို့အဖွဲ့အစည်းကြတဲ့မှာအချင်းချင်းထုတ်ပြန်ထားတဲ့ညွန်ကြားချက်လို့အမိန့်လိုဟာမျိုးရှိသလားဆိုကြပါလို့ရိုဟင်ဂျာတွေကိုလူမျိုးအလိုက်ရှိတဲ့တော့အတွက်အဲရိုဟင်ဂျာဆိုတဲ့လူမျိုးတွေကိုတုတ်တင်ရှင်းနေတော့အနေထားမျိုးနဲ့စာနဲ့ပင်နဲ့ညင်ကြထားတဲ့တုတ်ပြန်တဲ့တိရှိသလားအဲ့လိုမျိုးကတိတ်ကောင်းတဲ့တတိကံရပေါ့ဗျာဒါပေမဲ့အဲ့လိုမျိုးရောက်ဖို့တိတ်ခက်တယ်လေအဲ့ဒါကြောင့်တရားရုံးကတော့တရားရုံးအခြေခံအစ်စနာမှာပဲအဲဆိုတော့တတိကံထောက်တာမခိုင်လုံဘူးဆိုရင်တော့လေဒါပယ်ချသွားနိုင်တယ်အဲ့လိုပယ်ချသွားနိုင်တယ်ကံကံမြဘက်ကတရားစွဲတော့ပေချသွားနေတယ်ဆိုရင်မြန်မာဘက်ကနိုင်တာမြန်မာဘက်ကနိုင်ခြင်းကဘာဖြစ်သွားလဲဆိုတဲ့ခါကျတော့အခုလောလောဆယ်ရပြောတဲ့စစ်ကောင်စီနိုင်တာပဲအဲစစ်ကောင်စီကရင်းညာဒီပေါ်မှာတလောက်ထီအောင်ရဲဆဲကျွလုံးလာတော့မှကြည်ပါလားကဘာတရားရင်းလာတော့မှပေချလိုက်ပြီဆိုတဲ့ခါမှာစစ်ကောင်စီကအင်မတန်ကြောက်စရာကောင်းတဲ့လူတက်လက်နဲ့ကြီးဆက်ရသွားတဲ့ဘိုးရောက်သွားနိုင်ပါလေ
ဆိုတော့အခုစစ်ကောင်စီအနာသိမ့်ပြီးတဲ့နောက်မှာကျွလုံးတဲ့ကိစ္စတွေရတော့အခုစစ်ဆင်းမဲ့အမှုနဲ့ပတ်သက်ပြီးတော့အကျုံးဝင်နိုင်ပါသလားအဲ့ဒီထက်မှအဲ့ဒါနဲ့ပတ်သက်ပြီးတော့ထဲဆွဲလို့ရမှာခင်ဗျာ
မဖြစ်နိုင်ဘူးဗျအဲ့ဒါနဲ့ဆက်ဆက်နိုင်တာ ICJ မဟုတ်ဘူး
ICC
International Criminal Court ပဲ နိုင်ငံကြီးဆိုတဲ့တရားရုံးနဲ့ဆက်ဆက်လို့ရနိုင်တယ
်ဟုတ်ကဲ့
အားကြောင့်လဲဆိုတော့ ID ကဂျင်နိုဆိုက်ကိုပဲသွားရမှာဆိုတော့ခုနကပြောရိုဟင်ဂျာဤပေါ်မှာတီးတန့်ကျူးလွန်နေတာဟာဥမာဂျင်နိုဆိုက်ဒ်အင်တန့်လို့ပြောတဲ့ယူကျက်သက်တည်တာတိခတ်နေတဲ့ကံမှာဆီအနာဒင်းဒီဘက်ခင်မှာပေါ်တဲ့ဟာကြီးအလုံးကဂျင်နိုဆိုက်ဒ်အင်တန့်နဲ့သက်တည်ကြဖို့ကမဖြစ်နိုင်တော့ဖြစ်တယ်ဒါကြောင့်အကျိုးဝင်ဟူဂျင်းဝင်လို့ရှိရင် war crimes ဖြစ်နိုင်တယ် crimes against humanity လို့ခေါ်တဲ့လူသားဆန့်ကျင်ပြုံဖြစ်နိုင်တယ်ဆေးရုံဖြစ်နိုင်တယ်အဲကြောင့် ICJ နဲ့တော့မဆိုင်တော့ဘူးဆန့်ရင်းဆိုင်ရင်ဆက်ဆက်လို့ရတယ် ICC နဲ့ဖြစ်နိုင်ပါတယ
်ဟုတ်ကဲ့ဒီညမှာ ICJ ရဲ့အမှုတွေကတော့နိုင်ငံတွေပေါ့လေ states တွေ ICC ကြတော့ပုဂ္ဂိုလ်တူချင်း individual တို့အဖွဲ့အစည်းတို့လည်းဆွဲလို့ရတယ်ထင်ပါတယ်ဆိုတော့နော
် ဟုတ်တယ်မှန်တယ်အဲသို့တော့နိုင်ငံအုပ်တွေဖြစ်တဲ့ Montevideo Convention Article 1 A state ကအင်္ဂါ၄ခုရှိတယ်ဟိုလူတို့ရှိရမယ်နေမည်ရှိရမယ်အစိုးရရှိရမယ်ပြီးရင်နိုင်ငံနဲ့ဆက်သနိုင်ငံရှိရမယ်လေးချက်ရှိတယ်အဲလေးချက်ကိုအခုလောဆယ် ICJ မှာရင်ဆိုင်နေဖို့ပြင်ဆင်နေတဲ့ NUG ဘက်ကအစိုးရကိုပို့ဖို့ကလို့ဖွင့်နေတာပေါ့အဓိကအဖြစ်တော့ဟိုအစိုးရနေရာမှာအတင်းယူထားတဲ့ဟို2000ကျပ်ဖွဲ့စည်းမှုအောက်မှာလည်းပဲအဓိကယူထားတဲ့စစ်ကောင်ဆိုစစ်တပ်စစ်ကောင်စီဟိုဒီဖွင့်ဆိုပြီးတော့မှ ICJ မှာရင်ဆိုင်မယ်ဆိုရင်တော့ဟိုအကျိုးရှိနိုင်မယ်လို့ဒီရှိနေမယ်ယူဆပါတယ
်ဟုတ်ကဲ့ဆိုတော့အခု NUG ကမြန်မာနိုင်ငံကိုသူရအကူစားပြုခွင့်ရဖို့အတွက် ICJ မှာလျှောက်ထားရဲဆိုတာတွေ့ရပါတယ်ဒါပေမဲ့သင်တို့သတင်းကြားတဲ့အတိုင်းကတော့ ICJ ကတော့သူ Netherlands နဲ့ Belgium နဲ့နိုင်ငံပူးတွဲတာဝန်ယူထားတဲ့မြန်မာစစ်ကောင်စီကိုစစ်စာခံတဲ့စာမကြီးနဲ့ဆက်သွယ်နေတယ်လို့သာကြားရပါတယ်ဆိုတော့ဒါကတော့ကျွန်တော်သတင်းကြားတဲ့တိုင်းပေါ်လေဆိုဥပဒေကြောင့်အများကော NUG ဟာမြန်မာနိုင်ငံကိုကိုစားပြုခွင့်ရနိုင်ပါသလားဆိုတော့ဥအောင်သူပြောတဲ့ state ရဲ့အဓိပ္ပာယ်ဖွင့်ဆိုချက် legend နဲ့ NUG ကိုင်းညူစီရထင်ပါသလားအဲ့ဒါကိုလည်းအကြံဉာဏ်လေးသုံးသပ်ပါဦ
းစစ်ကောင်စီကိုတိတ်တိတ်ဆာခံတဲ့ဟိုအယုံနဲ့ဆက်တွေ့ရဆိုတာမျိုးကတော့ NUG လက်ကောက်ထားပါတယ်ဆက်လက်ကောက်ပဲရှိတယ်ဘာကြောင့်လဲဆိုတော့ဒီ ICJ ဟာလည်းပဲRNP norms of general international law use code ကိုခေါ်တဲ့မူလိုက်နာကျင့်သမှုတောင်းရှိတယ်။ပြောကျင်တာက ICJ ကိုယ်တိုင်ကနိုင်ငံအဆင့်ရှိတဲ့ပြည်ဥတီကျူးလွန်ထားတဲ့ပုဂ္ဂိုလ်တွေရေးယူဆောင်ရွက်ဖို့ရန်အတွက်သူ့မှာတောင်းဝန်လည်းရှိတယ်။အဲ့ဘက်ကနေပြီးတော့မှနိုင်ငံအဆင့်ရှိတဲ့ပြည်ဥတီကျူးလွန်ကြောင်းပေါ်လင်းထင်ရှားနေတဲ့ဒီစစ်ကောင်စီကိုနိုင်ငံကိုယ်စားခုခံဝင်ပေးမယ်ဆိုတာ ICJ ကိုယ်တိုင်ကအဲ့ဒီမူကိုချိုးဖောက်ရောက်တယ်။မြန်မာနိုင်ငံကိုကြားကြည့်ပြီးတော့ NUG ကတော့ရခုခံခွင့်ရှိတဲ့မရှိတဲ့ဆိုတဲ့ပတ်သက်ပြီးတော့ NUG ကဘယ်လိုချိကမလဲဆိုတဲ့ဆိုင်ပါလဲ NUG ကအရင်တော့က NLU ဆွေဟောင်းချိကပုံမျိုးကိုပြောင်းမှုလုပ်ပါတယ်အခုလှုပ်ဆောင်ချက်တွေက NUG ရဲ့ချိကမှုတွေကတော့ကောင်းနေပြီဒီမှာသူတို့တရားဝင်အခြေခံသူတို့မှဘာကြောင့်ရှိတယ်ဥကြုံမိုးထွန်းကဘာကြောင့်လက်သမားကတွေ့ရင်ဆက်လက်လက်ခံတယ်ဆိုတာအခြေခံပြီးတော့မှကြည့်ကချက်တည်းကောင်းနေပြီသို့တော့အဲ့မှာနှစ်ပိုင်းရှိဖို့လိုပါတယ်တပိုင်းကမလဲဆိုတော့ merits of the case ကိုခေါ်ရဲ့ genocide intent နဲ့ကျူးလွန်တာမျိုးဆိုတဲ့ကိစ္စရမျိုးတွေကိုသူတို့ကပြန်လည်သုံးသပ်ပြီးတော့ဆိုတော့ကျင်က NLD လက်ထက်ကတောင်းနေခဲ့ခုဝင်တာညောင်းကိုရောင်းပြန်ပြန်ကြောင်းလိုက်ဖို့လိုတယ်ဟုတ်တယ်နောက်တစ်ခုကဟိုပေါ့စစ်ကောင်စီကိုကြော်နိုင်ဖို့အတွက်ကိုအရေးကြီးဆုံးကဒီရခိုင်တပ်တော်လို့ခေါ်တဲ့ ULE ရဲ့အခမ်းကဏ္ဍကိုပြင်ပလိုက်ဖို့လိုတယ်။ဆိုကြင်နာက NUG နဲ့ ULE နဲ့ပူးပေါင်းပြီးတော့မှသာဟိုကိုရင်ဆိုင်သွားမယ်ဆိုတာမျိုးအကြကြတရားဝင်မှာတင်ပြနိုင်မယ်ဆိုရင်စစ်ကောင်စီနဲ့ခုခံချေပါနိုင်ခွင့်ရတော့နည်းသွားမယ်လို့သုံးသပ်ပါတယ်။ဆက်ပြီးသားတယ
်။ဆိုလိုတဲ့သဘောကအဲ့တော့အခုဆက်လက်ပြီးတော့ genocide ဖြစ်လာနိုင်တဲ့အလားအလာတွေကိုအကုန်လုံးထိန်းချုပ်ထားမယ်မဖြစ်စရာလုပ်ပေးရမယ်လို့ဆိုရဲကိစ္စပါပါတယ်အဲ့ကိစ္စကိုစောစောကစစ်ကောင်စီကလုံနိုင်ခြင်းမရှိဘူးဆိုတဲ့ဘောပေါ့အန်ယူဂျီရော UL အေလိုကလုံနိုင်ရပါစစ်ကောင်စီကမကာကွယ်နိုင်ဘူးဘူးလောလောဆယ်မှာအခြေအနေက
ဆိုရပါဗျာအခုကျွန်တော်တို့ provisional measure မှာဂျာကလာစီမံချက်ဆောင်ရွက်ချက်တန်းမှာအချက်၄ချက်ချပေးထားတယ်အဲ့အချက်၄ချက်ကို ICJ ချပေးတဲ့အချက်၄ချက်ကိုတကယ်တမ်းပုံဆောင်နိုင်တဲ့အခြေအနေကစစ်ကောင်စီမှာမရှိဘူးလူနှဖွဲ့မှာရှိတယ
်သူဘက်ကဆွဲဆိုရတဲ့အထက်မှာ reparations ရောကြီးပေးရမယ်ဆိုတဲ့အချက်လည်းပါပါတယ်ဆိုတော့စ သူတို့ရဲ့တံခွဲထားတဲ့ကိစ္စတွေကိုညူကြီးဘက်ကယူသိမ်းခြင်းဒီမြန်မာနိုင်ငံဟာမြန်မာနိုင်ငံတော့နိုင်ငံဟာဂျီနိုဆိုက်ကျူးလွန်တယ်ဆိုတာကိုဝန်ခံရရောက်သွားမလားနိုင်ငံအနေနဲ့
ဟုတ်တယ်နိုင်ငံအနေနဲ့ကျူးလွန်တဲ့သဘောတရားသွားနေမယ်ဟိုဒါကသူတော်လည်းပဲဒါအလုပ်ကြီးတည်ထားပြီးသားဖြစ်တာပဲနိုင်ငံအနေနဲ့ကျူးလွန်တယ်ဆိုတော့ညာလည်းပဲလက်တွေ့မှာရှေ့ကောင်စီကကျူးလွန်တယ်ဆိုတာဒီကဘာလုံးသိရတယ်အဲ့တော့ formal အဲ့လိုဖြစ်သွားနေတယ်ဒါတော့မတတ်နိုင်ဘူးဖြစ်ခဲ့ပြီးတဲ့ကိစ္စကိုတောင်းခံရတာဟုတ်သူတော်လည်းပဲအနှစ်သာရရတော့ဘလူးကြောင့်ဒီလိုဖြစ်သွားတယ်ဆိုတဲ့ဟာကဘာမှာပေါ်လို့လို့ရတယ်လူလည်းလူတင်တယ်ဆက်လူသွားရင်ပြဿနာမရှိတော့ဘူးကျွန်တော်ယူဆပါတယ်